ပဲဂိုးတိုင်းဝေါ်မြူနယ်ကနေထွက်လာတဲ့စစ်ကောင်စီရင်တန်း3ချိန်တိုင်မိုင်းခွဲတိုက်ခိုက်ခံရတဲ့အခြေအနေသတင်းမတင်ဆက်ခင်မှာတော့အရင်ဆုံးစကိုင်းတိုင်းဝက်လက်ဘက်ကစစ်ရေးအခြေအနေကိုတင်ပြပေးကြပါမယ်စကိုင်းတိုင်းဝက်လက်မြို့နယ်ကကြေးရွာတွေကိုမေလ9ရက်နေ့ကတည်းကစစ်ကောင်စီတပ်တွေကနယ်မြေရှင်းလင်းခဲ့ပါတယ်ဒီလိုနယ်မြေရှင်းလင်းနေတဲ့အချိန်မှာပဲစစ်ကောင်စီစစ်ကြောင်းနဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တို့ကြားမှာထိတွေ့တိုက်ပွဲဖြစ်ပွားပါတယ်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဘက်က3ဦးကြာဆုံးပြီးတော့2ဦးပျောက်ဆုံးပါတယ်စစ်ကောင်စီဘက်ကလည်းထိခိုက်ကြာဆုံးမှုရှိတယ်လို့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေကပြောပါတယ်တိုက်ပွဲကြောင့်ဒေသတွင်းကကြေးရွာသား2000ကျော်လဲအိုးအိမ်တွေဆွန့်ခွာပြီးထွက်ပြေးတိမ်းရှောင်နေကြရပါတယ်ရန်ကုန်ကပေးပို့တဲ့သတင်းအလိမ်မှာပြောပြပေးပါ
စစ်ကောင်စီတပ်တွေဟာမေလ9ရက်နေ့မနက်ပိုင်းကတည်းကဝက်လက်မြို့ထဲကိုရွှေဘိုမြို့နယ်ဘက်အရှိချမ်းကြောင်မြောင်းမြို့နယ်ထဲကနေဝင်လာပြီးဒေသခံပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေနဲ့ထိတွေ့မှုတွေရှိခဲ့ကြတယ်လို့ဒေသခံပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကပြောပါတယ်စစ်ကောင်စီတပ်တွေဟာကျေးရွာမီရှုပြီးတဲ့နောက်ဒေသခံကာကွယ်ရေးတပ်တွေနဲ့ထိတိုက်တွေ့ခဲ့ကြတာလို့ဒေသခံပြည်သူ့ကာကွယ်ရေးအဖွဲ့တစ်ခုဖြစ်တဲ့နတ်တောင်နဂါးပြည်သူ့ကာကွယ်ရေးတပ်ဖွဲ့ရဲ့တပ်ဖွဲ့ဝင်တဦးက VOA ကိုပြောပါတယ်
ကလမရွာကိုစပြီးတော့မိတင်လာ။ကလမရွာကိုစပြီးမိတင်တော့ကျွန်တော်တို့ကရှိတဲ့အင်အားနဲ့ကာကွယ်တယ်မိုင်းခွဲတယ်ဒီကောင်တွေကကြားတယ်ဒါပေမဲ့လို့အင်အားထပ်ဖြည့်ပြီးတော့ရှေ့ဆက်တိုးတယ်ဗျ။ရှေ့ဆက်တိုးကျောင်းဦးကျောင်းကိုရွာနဲ့ကလမနဲ့ကြားတယ်ကနေကျွန်တော်တို့ခြေချတဲ့လက်တောင်ကြီးကိုအပိုင်စီးပြီးတက်လာတယ်သူတို့က။အပိုင်စီးတက်လာတယ်တက်လာပြီးတော့နောက်ကျောင်းနောက်စစ်ကျောင်းခြံထားတဲ့စစ်ကျောင်းကနေကျောင်းထဲမှာကျောက်လို့ပုံနေတဲ့ရွာသားတွေကိုဖမ်းလာတယ်30လောက်အဲ့ဒါတွေကိုသူတို့ကလူသားတိုင်းနေနဲ့ကာပြီးတော့လက်ကောက်ကြကြေးရအောင်တခါထက်ဝင်တယ်။ဝင်ပြီးတော့လက်ကောက်ကြကိုလည်းအဲ့နေ့တည်းကထမပဲကလမနဲ့လက်ကောက်ကြနေရာသလုံးပြကြအောင်မရှိသေးဘူ
း။စစ်ကောင်စီတပ်တွေဟာမကြီးသုံးပင်ရွာမှာစကန်ချနေပြီးအဲ့ဒီရွာကနေရင်တချို့နဲ့အနီးတစ်ဝိုက်ကကြေးရွာတွေကအိမ်တွေကိုမိရှို့ဖျက်ဆီးတာတွေလုပ်နေတယ်လို့ဒေသခံတွေကပြောပါဗျ။ထနောင်းတာရွာခေါ်ထနောင်းကမ်းရွာအရှိဘက်ကတောဆက်မှာဖြစ်တဲ့မေလ9ရက်နေ့တိုက်ပွဲအတွင်းနတ်တောင်နဂါပြည်သူ့ကာကွယ်ရေးအဖွဲ့ရဲ့မဟာမိတ်တွေဖြစ်တဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေဘက်က3ဦးကြာဆုံးပြီး2ဦးပျောက်ဆုံးနေသလိုစစ်ကောင်စီတပ်တွေဘက်ကလည်းအကြာဆုံးများတယ်လို့နတ်တောင်နဂါပြည်သူ့ကာကွယ်ရေးတပ်ဖွဲ့ရဲ့တပ်ဖွဲ့ဝင်တဦးက VOA ကိုအခုလိုပြောပါဗျာ။
ကျွန်တော်တို့နတ်တောင်နဂါအဖွဲ့နဲ့လာပြီးကူညီကြတဲ့မဟာမိတ်ညီကိုတွေနဲ့တိုက်ပွဲဖြစ်ကြရောကိုလိုက3ယောက်ကျသွားပြီးတော့2ယောက်ကတော့ပျောက်နေတယ်သူတို့စီမိသွားတာလားမိတဲ့ချက်ရှူတာလားတော့မပြောတတ်ဘူးညာကိုတိတော့မတွေ့သေးဘူးသူတို့18ယောက်လောက်တော့ကျသွားတယ
်စစ်ကောင်စီတပ်တွေဟာကျေးရွာနေအိမ်တချို့ကိုမိရှို့ဖျက်ဆီးတာရှိသလိုတိုက်ပွဲကြောင့်အနီးအနားကျေးရွာတွေကရွာသား2000ကျော်လောက်ထွက်ပြေးနေရတယ်လို့ဒေသခံတွေကပြောပါတယ်ကျေးရွာသားတချို့ဖမ်းဆီးခံကြရတယ်လို့လည်းနတ်တောင်နဂါပြည်သူ့ကာကွယ်ရေးတပ်ဖွဲ့ရဲ့တပ်ဖွဲ့ဝင်တူကပြောပါတယ
်ပထမဝင်ဝင်ချင်းတုန်းကလွတ်လိုက်မဲ့ဒီမျိုးကြောင်းတဲ့နဲ့ကတ်တိန်နဲ့30ကိုလည်းဖမ်းထားတယ်နောက်ထပ်တကားနေနေရှင်းလင်းဆိုပြီးတော့ကြောက်သူတို့ကယောက်ျားပြန်သုံးပြီးတော့ဟိုနန်းလူဝကြောင်နဲ့ကတ်လိုက်ဒီနန်းလူဝကြောင်နဲ့ကတ်လိုက်တဲ့မိလာတဲ့တော်တဲ့တဲကတိန်ရင်နဲ့မိသားစုတွေကိုဖမ်းယောက်ျားသားတွေကိုသူတို့ရှေ့ကိုမိုင်းနေချပြပြီး PDF တွေပါဆိုတဲ့ပုံစံမျိုးနဲ့လှုပ်ဓာတ်ပုံတွေရိုက်အဲ့လိုလိုလှုပ်နေကြတယ်ဗ
ျလက်တလုံးမှာစကိုင်းတိုင်းအတွင်ပြင်းထန်တဲ့အပူချိန်နဲ့ရာသီဥတုဆိုးဝါးမှုတွေကြောင့်စစ်ပြေးဒုက္ခတွေအကြားဖျားနာတာတွေဝမ်းပြက်ဝမ်းလျှော်တာတွေဖြစ်ပြီးဈေးဝါးနဲ့ရိတ်ခါလိုအပ်နေတယ်လို့ဒေသခံတွေကပြောပါတယ်
ရှိတယ်ဝမ်းပြက်ဝမ်းပြောလည်းရှိတယ်ဗျနာသီချောင်းလို့လည်းဖြစ်ကြတယ်တချို့ဆိုရင်တော်ထဲမှာဒီတိုင်းကတ်နေရင်လည်းပုံမလေးစံဒီသုံးပါးတည်းရှိတယ်ဗ
ျမြန်မာနိုင်ငံတွင်ပဋိပက္ခတွေကြောင့်အိုးပြစ်အိမ်ပြစ်စစ်ပြေးဒုက္ခတွေအများအပြားရှိလာတာကြောင့်အာဆီယံအသင်းအနေနဲ့လူသားချင်းစာနာမှုအကူအညီတွေပေးဖို့ဆောင်ရွက်နေရမှာကတ်နှူးအဖြစ်တတ်မှတ်နေမြေထဲမှာစကိုင်းတိုင်းဒေသလည်းပါဝင်ပါတယ်ဒါပေမဲ့လည်းစစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးအဖွဲ့တွေကြားတိုက်ပွဲတွေရှိနေတာမို့ဘလို့ပုံစံမျိုးနဲ့ထိထိရောက်ရောက်ကူညီနိုင်မလဲဆိုတာတော့ရေရရမရှိသေးပါဘူး။စကိုင်းတိုင်းအတွင်းမုံရွာစကိုင်းရွှေဘုံနဲ့ကလေးမြို့ကလွဲလို့ကျန်တဲ့မြို့နယ်တိုင်းမှာစစ်ကောင်စီကအင်တာနက်ဆက်သွယ်မှုဖြတ်တောက်ထားသလိုဖုန်းဆက်သွယ်ရေးပါခက်ခဲနေကြရပါတယ်ရှင်။